နိုင်ငံခြားငွေဈေးတွေနှစ်ရက်အတွင်းထိုးတက်လာပြီးတဲ့နောက်လူမှုကွန်ရက်ပေါ်ကနေငွေလဲနှုန်းဆွဲတင်နေသူတွေကိုအရေးယူသွားမယ်လို့မြန်မာဘူဘန်ကဗိုလ်ဒုနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီတွင်မှာတော့ငွေလဲနှုန်းကွာဟပြီးကြက်ငွေကျဆင်းလာတာနဲ့အတူအထွေထွေကုန်စည်နှုန်းနဲ့အဆမတန်ကိုတက်လာနေတယ်လို့တွေ့ကြုံနေရသူတွေကပြောပါတယ်။ရှန်ကုန်းကလာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
Facebook, Fiverr, Telegram စတဲ့လူမှုကွန်ရက်တွေပေါ်ကနေနာမည်အတူတွေသုံးပြီးတော့ငွေလဲလုံးကိုပတိပတိဖြစ်အောင်လုပ်နေသူတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကမေလ29ရက်နေ့မှာထုတ်ပြန်လိုက်တာပါ။အရေးကလေးကတဖြည်းဖြည်းတက်လာနေတဲ့ကုန်စည်တွေဟာဒီလရက်အတွင်းမှာအချိန်နဲ့ထိုးတက်လာပြီးတော့စားဝတ်တည်းအပါအဝင်အထွေထွေအကျပ်အသေးတွေကိုရင်ဆိုင်နေရတယ်လို့စားသုံးသူတွေကပြောပါတယ်။ပြည်ရင်းရွှေစင်းတဲ့နိုင်ငံခြားငွေလဲနှုန်းတွေအဆမတန်ဖြစ်လာချိန်မှာကုန်စည်နှုန်းတွေလည်းရုတ်တရက်ဆူသလိုတက်လာတာပါ။တနေ့တာမဖြစ်မနေစားတောက်ရမယ့်ပြီးပို့ကြောင့်ကုန်စည်တွေဟာလည်းဈေးတက်လာလို့အခက်တွေ့နေကြရပါတယ်။အသားငားနဲ့အသီးအရွက်ဈေးတွေပါတရက်ပြီးတရက်တက်လာနေတယ်လို့စားတောက်ဆိုင်လုပ်ငန်းလုပ်ကိုင်နေသူတဦးကပြောပါတယ်
။တချို့ကလည်းဆိုတရက်ထဲမှာအဲ့လို3,000လောက်ခုန်တက်တာကြာ။တချို့ကလည်းကျတော့လေဟိုတရက်ချင်းကို1,000တက်လိုက်900တက်လိုက်1,000တက်လိုက်900တက်လိုက်ဇက်တိုက်ပေါ့အဲ့လိုဖြစ်တာဗျာတောက်ချောက်တက်နေတော့မယ်ဒီနေ့ဆိုလဲ1,000ချက်တက်ပေါ့အဲ့လိုဆိုတော့တော်တော်လေးတော့လောကန်ခက်တယ်ခင်ဗျအဲကျွန်တော်တို့ဒီအတီးရွက်တွေရောပေါ့နော်အခန်းကြီးဒီပါညာအဲ့လိုမျိုးစက်တူစက်တူနေလုံးကြီးနေရောမာနန်းနန်းပင်စက်တူပဲအကုန်လုံးပဲဟိုကျောက်ဆရာကောင်းတော်ကိုတက်တာပုံကျောက်ဆိုတဲ့တစ်ချက်ကိုအရင်ကဆိုရင်ကျွန်တော် 1,500 အဲဈေးတက်လို့ရှိရင် 1,000 ပေါ့အဲ့လိုဝယ်ရတာပေါ့အဲပုံကျောက်ဆိုအခုဆို4,000အဲတချို့ကဆို4,500အဲ့လိုမျိုးတွေအတိအကျနဲ့တစည်းဆို800လို့အဲ့လိုမျိုးတွေဖြစ်ပေါ်လာကြ။အရင်တော့ဆို900ကိုတုံးပြီးအခုဆိုတစည်းကို800လို့အဲ့လိုမျိုးတွေဖြစ်ပါလာ
။လမ်းပတ်ဆက်သွေးရေးအခက်ခဲကြောင့်အရင်ကတည်းကကုန်စည်လုံးတွေအတက်ပတ်မှရှိနေပြီးတော့အခုရပိုင်းထဲမှာတော့ဈေးတွေအဆမတန်တက်သွားတယ်လို့ပြောပါရယ်။နိုင်ငံခြားငွေလဲနှုန်းမတည်ကျင်တာကြောင့်ပြည်ပကနေပစ္စည်းယူရောင်းနေသူတွေလည်းအခက်ကြုံနေရတယ်လို့ပြောပါရယ်။ထိုင်းဘက်ဈေးပဒိလိုပစ္စည်းအစ်စ်မဝယ်ပဲရှိတဲ့ပစ္စည်းလက်ကျန်ကိုပဲထိန်းရောင်းနေကြရတယ်လို့အွန်လိုင်းကနေထိုင်းကုန်ပစ္စည်းတွေရောင်းချနေသူတူကလည်းအခုကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ
်အစ်စ်ဝယ်ရတော့ရက်ကတော့မမြင်လို့မမြင်ရမရရေခွဲနေတော့ရရှုံးနေဦးမှာပဲဆိုတော့လေလက်ထိုက်ရှိတဲ့ပစ္စည်းကိုအခုပတ်စင်းနဲ့တွက်ပြီးတော့ပဲအင်းစော့ပစ္စည်းနဲ့ပြန်ထုတ်ရအောင်အဲ့လိုမျိုးပဲရတယ်ပါကြီးရမငြိမ့်လို့တကယ်လို့သူကတက်ရင်တက်ပေမဲ့တက်တဲ့နေရာမှာငြိမ့်နေအလုံးလုံးလို့ရတယ်။တစ်ချိန်နဲ့တစ်ချိန်ကတက်နေတော့ဒီသေးတဲ့တွက်လို့ကမရဘူးဖြစ်တာ။ကျိုးတို့လုပ်ငန်းတွေနားရတယ်လို့ရှိတယ်အဲ့ဒီမြင်လို့မတတ်တ
ဲ့ဘက်နဲ့လာတော့လေမြမချက်ွေကြဆင်းမှုနဲ့အတူပြည်တွင်းကအထွေထွေကုန်စည်လုံးတက်လာတာတွေကြောင့်အခက်တွေ့နေတာကိုလူမှုကွန်ရက်ပေါ်မှာလည်းညှိညူထားကြပါဗျ။ပြည်တွင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေအပြင်ရာသီဥတုအခြေအနေကြောင့်လမ်းပတ်ဆက်သွယ်ရေးအခက်အခဲတွေရှိနေပြီးတော့ကုန်စည်လုံးကအတက်ဖတ်ပါပဲတောင်းဆောင်ရှိနေပါဗျ။အခုရပိုင်းတဲ့ပါတော့ရွှေဈေးနဲ့ဒေါ်လာဈေးအဆမတန်တက်လာပြီးဈေးကွက်ထဲမှာအယောင်းဝယ်ပိတ်ထားတဲ့အထိဖြစ်နေပါတယ်ရှင်။